ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအခြေအနေမှန်ကိုသိနိုင်ဖို့နဲ့နယ်မြေတည်ငြိမ်ရေးချမ်းမှုရှိစေဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အဖွဲ့ဟာဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိပြီးပြည်နယ်အစိုးရနဲ့တွေ့ဆုံခဲ့တယ်လို့စစ်တွေမြို့ကပြည်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗုဒ္ဓဟူးနေ့မှာတော့အခင်းဖြစ်ပွားတဲ့မောင်တော်မြို့နယ်ဘက်ကိုသွားရောက်ဖို့ပြင်ဆင်နေချိန်မှာမောင်တော်မြို့နယ်ကတိုင်းရင်းသားကျေးရွာတချို့ကတော့တနင်္ဂနွေကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ပိုမိုလုံးကျုံရနေရာတွေရှိပြောင်းရွှေ့တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုဝန်ကြီးဒေါက်တာဖေမြင့်နဲ့ဦးသိန်းစွေတို့ခေါင်းဆောင်တဲ့အဖွဲ့ဟာဒီကနေ့မနက်၈နာရီလောက်မှာရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်ရှိပြီးပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။မနက်၉နာရီမှာတော့မျိုးမီမျိုးဖားတွေဌာနဆိုင်ရာဝန်ထမ်းတွေဒေသခံပြည်သူတွေနဲ့တွေ့ဆုံရမှာပြည်တော်စုဝန်ကြီးဒေါက်တာဖေမြင့်ကယခုဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့အနေနဲ့ပြည်သူတွေရဲ့လုံခြုံရေးကိုအထူးအလေးပေးပြီးဆောင်ရွက်နေကြောင်းစိုးရိမ်မှုမလွန်ကဲကြဖို့နဲ့စိုးရိမ်မှုကိုအခြေခံတဲ့ပြည်ပကတွေမဖြစ်ပေါ်စေဖို့ဝိုင်းဝန်းထိန်းသိမ်းကြစေလို့ကြောင်းပြောကြားခဲ့တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြည်ထောင်စုဝန်ကြီးအဖွဲ့နဲ့ရခိုင်ပြည်နယ်အစိုးရတွဲဆောင်ဆွေးနွေးမှုနဲ့ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေကိုမင်းမြန်းနိုင်ဖို့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြည်တော်စုဝင်ကြီးနဲ့အဖွဲ့ဟာဗုဒ္ဓနေ့မှာတော့အခင်းဖြစ်ပွားရာမောင်တော်ဗုဒ္ဓတောင်နဲ့ရသေးတောင်မြို့နယ်ဘက်တွေကိုတွားရောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။လက်တလုံးမောင်တော်မြို့ရဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ်
။မောင်တော်ဘာရှင်ကတော့အခုတော့အေးအေးဆေးဆေးပါပဲ။အဲဒီကဘာလို့တော့ခုဖွင့်မဖွင့်လို့ပါဘူး။ဟုတ်ကဲ့ဖုန်းရဆန်တော့လင်းလာဆန်တော့ပဲရှိတယ်။နောက်အပြင်မှာဆန်ရလင်းလာဆန်တော့ပဲရှိတယ်။အကုန်လုံးမခွင့်ပြပါဘူး။ကျောင်းရတော့မခွင့်မခွင့်ပါဘူးခင်ဗျာ။ကျောင်းရတော့ဘယ်ပွင့်နေဆိုတာကိုဒါပြောနေရဘူးခင်ဗျာ
။အခြားဒေသခံတဦးကလည်းမောင်တော်မျိုးအနီးကကျေးရွာတချို့ကတော့တင်းငင်းတွေနေကဖြစ်ပေါ်တဲ့တိုက်ခိုက်မှုကြောင့်စိုးရင်ထိတ်လန့်ပြီးပုံမလုံးချုံမှုရှိရနေရာကိုပြောင်းရွှေ့တာတွေရှိနေတယ်လို့ပြောပါတယ်။
တိုင်းရတဲ့လည်းဒီနေရာမှာလှုပ်ဆွေးတော့လည်းတားနေတယ်အခုဆိုလှုပ်ဆွေးမရှိဘူးမြောက်ပိုင်းကျော်တွေမှာတချို့မှာဆိုရင်လူတွေကလက်နက်တွေကိုတော့တိုက်ခိုက်နေတဲ့အချိန်မှာစီတူမှာဘာမှမရှိဘူးလက်နက်မရှိဘူးကျွန်တော်တို့လောက်တော့ဆိုတဲ့ကျော်ဆိုရင်မောက်တော်မြောက်ပိုင်းကမလေးကတရက်ပဲညာကြီးတွေနောက်မလေးကကိုချင်းချောက်ကြီးတွေကိုပြောပေါ်ကြတယ်ဆောစုမစေတော့ဘုလို့လောက်တော့ဆိုတော့ကျွန်တော်ဒီမောက်တော်မြောက်ပိုင်းကလောက်တော့ကျော်ကနေချင်းချောက်ကိုလှုပ်ဆွေးရှိတဲ့နေရာကိုဝထားနေရှိတဲ့နေရာကိုကြောက်တော့ရတယ်သူတို့ကြောက်လို့လေ
အခင်းဖြစ်ပွားပြီးနောက်တည့်ရဒီလ10ရက်နေ့မှာတက်မရော်ကနေမြေရှင်းလင်းရေးဆောင်ရွက်ချိန်မှာမောင်တော်မျိုးနဲ့မျိုးတကြီးကြီးရွာအနီးမှာလူ20လောက်ကဒုတ်သားလက်နက်တွေနဲ့တိုက်ခိုက်ခဲ့ကြောင်းတက်မရော်ကပြန်လည်ပြစ်ခတ်ရှင်းလင်းရာမှာတချို့ထွက်ပြေးပြီးအလောင်းလေးလောင်းလုံတနက်တလက်ကြီ3000နဲ့ဓာတ်တလက်ဖမ်းဆီးရမိခဲ့ကြောင်းအခင်းဖြစ်ပွားတဲ့နေ့ကပျောက်ဆုံးခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးနဲ့တနက်တလက်ကိုလည်းပြန်လည်ရှာဖွေတွေ့ရှိကြောင်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်အင်ကာနေနေကင်းပိုင်းမှာတော့နိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးကျော်စီရကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်မတ်ကြီးမိုဟာမက်ဆူဖီယာရာမန်နဲ့တွေ့ဆုံပြီးရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေကိုအသိပေးခဲ့တယ်လို့နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးအကြမ်းဖက်မှုကျူးလွန်သူတွေကိုဖော်ထုတ်ရေးတို့အတွက်လိုအပ်တဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ရေးကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်